မိတ်ကပြောင်စုမှာအောက်လွတ်တော်ဥက္ကဋ္ဌဂျာဝင်တွေကိုနှစ်ပေါင်းများစွာယူခဲ့သူအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့ရဲ့ဥက္ကဋ္ဌအဖြစ်နောက်ဆုံးသတင်းစာရှင်းလင်းပွဲကိုကြားသားပြည်ကပြုလုပ်ခဲ့ပါတယ်။အမေရိကန်လွတ်တော်အတွင်းမှာအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတာကိုသူကအမှတ်တရအလေးပေးပြောကြားသွားပါတယ်
။ When I came to Congress, there were 23 women, 13 Democrats, no, 12 Democrats and 11 Republicans.
ကျမလွတ်တော်ကိုရောက်တဲ့အချိန်တုန်းကအမျိုးသမီးအမှန်23ယောက်ရှိပါတယ်။လွတ်တော်မဲ့435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ရီပက်ဘလီကန်အမျိုးသမီး17ယောက်ရှိပါတယ်။အမျိုးသား400ကျော်နဲ့အမျိုးသမီးက23ယောက်ပဲရှိတာပါ။ဒါကိုကျမတို့မဖြစ်မနေပြောင်းရမယ်ဆိုပြီးတော့ဆုံးဖြတ်လှုပ်ဆောင်ခဲ့ပါတယ်လို့နန်စီပလိုစီကပြောသွားတာပါ။အမျိုးသမီးအမတ်တွေပါဝင်ဖို့လူသစ်တွေစုခဲ့ရတယ်၊ငွေကြေးထောက်ပံ့ပေးခဲ့ရတယ်၊အားပေးခဲ့ရတယ်ဆိုပြီးတော့လည်းသူကပြောပါတယ်။အခုဆိုရင်အမေရိကန်အချက်လွတ်တော်မှာအမျိုးသမီး24ယောက်ရှိနေပြီးတော့အောက်လွတ်တော်မှာတော့123ယောက်ရှိပါတယ်။ Nancy Pelosi အနေနဲ့အခုလွတ်တော်တက်တန်းကုန်ဆုံးပြီးသွားရင်တော့သူဟာလွတ်တော်မှာ Democratic Party ခေါင်းဆောင်အနေနဲ့အောက်လွတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူမှာပါ။လွတ်တော်အမတ်အနေနဲ့ကတော့ဆက်ပြီးတော့တာဝန်ထမ်းဆောင်သွားအောင်မှာဖြစ်ပါရဲ့ရှင်။